မြန်မာနိုင်ငံရခိုင်ပြည်နယ်ထဲမှာဖြစ်ပွားခဲ့တဲ့အထီးကရုံးတွေကြောင့်အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးတိမ်းရှောင်လာတဲ့ဒုက္ခသည်တွေကိုကူညီထောက်ပံ့မှုတွေရပ်ဆိုင်ပစ်ဖို့ဘင်္ဂလားဒေ့ရှ်အစိုးရကနိုင်ငံတကာလူသားချင်းစာနာမှုဆိုင်ရာအကူအညီပေးတဲ့အဖွဲ့တွေကိုပိတ်ပင်လိုက်တယ်လို့နေစည်းမချဆေးပညာရှင်များအဖွဲ့ MSF ပြောခွင့်ရသူဒီဒရစ်ဗန်ဟယ်စီမာက VOA ကိုပြောပါတယ်ဘင်္ဂလားဒေ့ရှ်အစိုးရကတမ်းမြစ်စာပေးပို့ခဲ့တဲ့ဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်တစ်ချောက်ကဒုက္ခသည်တွေကိုအကူအညီပေးနေတဲ့အဖွဲ့အစည်း၃ဖွဲ့ထဲမှာ MSF လည်းတစ်ခုအပါအဝင်ဖြစ်ပါတယ် MSF အဖွဲ့ရဲ့ဘင်္ဂလားဒေ့ရှ်နိုင်ငံ Cossack Bazaar မှာရှိတဲ့ကူညီကယ်ဆယ်ရေးလုပ်ငန်းတွေအားလုံးကိုရပ်ဆိုင်းပစ်ဖို့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကစာပေးပို့ခဲ့တာမို့ဒီကိစ္စနဲ့ပတ်သက်ပြီးတော့အာဏာပိုင်တွေနဲ့ပြန်ပြီးတော့ညှိနှိုင်းဆွေးနွေးမှုတွေလုပ်နေတယ်လို့ MSF ကပြောပါတယ်နောက်အဖွဲ့တစ်ဖွဲ့ဖြစ်တဲ့ Britain နိုင်ငံအခြေစိုက် Muslim ထောက်ပံ့ရေးအဖွဲ့Muslim Aid UK ကိုလည်းဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကအခုလိုအကူအညီမပေးဖို့ပန်ကြားထားပြီးတော့အဲ့ဒီအဖွဲ့ရဲ့အကူအညီပေးမှုတွေဟာတစ်ဖက်နိုင်ငံကရိုဟင်ဂျာဒုက္ခသည်တွေဘင်္ဂလားဒေ့ရှ်နိုင်ငံထဲကိုပုံမဝင်ရောက်လာစေဖို့ဖိတ်ခေါ်လိုက်တယ်လို့ဖြစ်နေတယ်လို့ဆိုပါတယ်မြန်မာနိုင်ငံဘက်ကထွက်ပြေးလာတဲ့ဒုက္ခသည်တွေကိုပြစ်မှတ်ထားဖို့အမေရိကန်ရဲ့လူခွင့်ရေးအဖွဲ့တွေက PR တွေပေးနေတဲ့ကြားကနေအခုလိုဘင်္ဂလားဒေ့ရှ်အစိုးရကတားမြစ်ခဲ့တာဖြစ်ပါတယ်